အာရှလူခွင့်ရေးကော်မရှင်ထုတ်ပြန်ချက်ထဲမှာဒီသုံးခုစစ်ဆိုးရအာဏာပိုင်တွေကနေပြီးတော့တရားမဝင်ဖမ်းဆီးတယ်လို့ထောက်ပြထားတာတွေ့ရပါတယ်။ဘာကြောင့်အဲ့ဒီလိုပြောရတာလဲခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ဒီကိုရှင်ကျိုးအပါဝင်ကိုစိန်လိုင်းမချုကောမမြင့်မြင့်ဆန်း၃ယောက်စလုံးကိုဒီသူရဲစိန်လိုင်းရဲတက်တင်ရဲသူတို့ကနေပြီးတော့ခေါ်ယူစစ်ဆေးမေးမြန်းနေကာလကကျွန်တော်တို့မေလာတိကြာပါလေဒါကြောင့်ကျွန်တော်တို့အဲ့ဒီအောင်တပြည်စစ်ကြောရေးစခန်းမှာဖမ်းဆီးထားတဲ့၃လကာလကဒီကိုရွှေကျိုးအပါဝင်၃ဦးစလုံးကိုမတရားဖမ်းဆီးချုပ်နှောင်ထားခြင်းဖြစ်တယ်အဲ့တော့ကျွန်တော်တို့အနေနဲ့လူတူတယောက်ကိုဖမ်းမယ်ဆိုလို့ရှိရင်ကျွန်တော်တို့တရားရုံးကထုတ်ပြီးတဲ့လူဖမ်းဝရံပါဖို့လိုပါတယ်နောက်ပြီးတော့လူကိုဆက်လက်ချုပ်နှောင်ထားဖို့စစ်ဆေးမေးမြန်းစရာရှိတဲ့အတွက်ဆက်လက်ချုပ်နှောင်ထားမယ်ဆိုလို့ရှိရင်လည်းတရားရုံးရဲ့ရမန်လိုပါတယ်အဲ့တော့အဲ့ဒါဒီမပါဘဲနဲ့ဖန်စီချုပ်နှောင်ထားတဲ့အတွက်တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်ဒါအာဏာပိုင်တွေကနေပြီးတော့ကိုရွှေကျိုးကိုစိန်လိုင်းနဲ့မတ်ကျုပ်ကမြင့်မြင့်ဆန်းတို့ကိုပြန်ပြီးဆွဲထားတဲ့သဘောလို့တော့ကျွန်တော်တို့အနေနဲ့ပြောလို့ရပါတယ
်ဟုတ်ကဲ့အဲ့တော့နောက်တစ်ခုကဒီ၃ဦးကိုအခုဆိုလို့ရှိရင်တရားရုံးတင်ထားတယ်လို့သိရပါတယ်အဲ့ဒီတော့သူတို့ကိုဒီတရားဆွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟောဒီအာရှလူခွင့်ကော်မရှင်ကဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ခင်ဗျာသူတို့ကိုတရားဆွဲဆိုထားတဲ့ကိစ္စရဒီမှာတက်တေထောက်တာခံခံလုံလုံဒီလူဖက်ကနေပြီးတော့တင်ပြနိုင်ခြင်းမရှိဘူးဆိုတာကိုကျွန်တော်တို့တွေ့ရှိရတယ်ဒီစစ်ကြောရေးစခန်းမှာ၃လညီပါဖမ်းဆီးနှိပ်စက်ပြီးတော့ရရှိတဲ့တက်တေထွက်ချက်တွေကိုတရားရုံးမှာတက်တေကအဖြစ်လာရောက်ထွက်ဆိုနေတယ်ဆိုတာကိုကျွန်တော်တို့မှတ်တမ်းနေရသိရှိရတယ်ဒါတွေကကျွန်တော်တို့ပြဋ္ဌာန်းဥပဒေတွေနဲ့မညီတဲ့ကျူးလွန်ဖောက်ပြမှုတွေဖြစ်နေတယ်ဆိုတာကိုကျွန်တော်တို့အာရှလူခွင့်ရေးကော်မရှင်အနေနဲ့အဓိကထားပြောချင်ပါတယ်ခင်ဗျ
။နောက်တစ်ခုကသူတို့တရားရုံးမှာတင်တဲ့သက်တေခံအထောက်အထားကဒီလုံထုံးလုံးကြီးနဲ့မညီဘူးဒီဥပဒေချိုးဖောက်မှုတွေရှိနေတယ်လို့ပြောတာဘာကြောင့်အဲ့ဒီလိုပြောရတာလဲခင်ဗျ။ဟု
တ်ကဲ့ခင်ဗျာကျွန်တော်တို့အဲ့ဒီလိုမျိုးဒီကိုရွှေကျိုးတို့ကိုစိန်လိုင်းတို့မတ်ချုပ်ကမြင့်မြင့်ဆန်းတို့၃ဦးကိုဒီမှုမှာပြစ်ပင်းနိုင်လောက်တဲ့အထောက်အထားတစုံတရာကျွန်တော်တို့မတွေ့ရှိရပါဘူး။ဒီမတရားအသင်းနဲ့ဆက်တွေ့တဲ့ငွေပေးငွေယူလုပ်တဲ့ဆိုတဲ့ကိစ္စရဒီမှာပြည်တိကြကြအထောက်အထားခံခံလုံလုံနဲ့ပြင်ပြနိုင်ခြင်းမရှိပါဘူး
။နောက်တစ်ခုကဟိုရိုင်းနဲ့စစ်ဆေးလို့တွေ့တဲ့ထွက်ချက်တရာတရားရုံးမှာတင်ရင်အမှန်ဖြစ်နိုင်မှာလား
။အဲ့တော့ကျွန်တော်တို့တက်တင်ကဥပဒေနဲ့ပြည်မှုဆိုင်ရာကျင့်သုံးဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေအရာကတော့ရှင်းရှင်းလင်းလင်းကြားထားတာဖြစ်တဲ့ရဲတပ်မှဖွက်တဲ့ဖွက်ဆိုချက်ကိုကျွန်တော်တို့တရားရုံးမှာတက်တေကံအဖြစ်အမှုမှာထည့်သွင်းစဉ်းစားခြင်းမပြုရပါဘူးရဲတပ်ဖွက်ချက်ကတက်တေကံဥပဒေအရတက်တေကံမဝင်ပါဘူးသို့တော်လည်းပဲအဲ့ဒီလိုတက်တေကံဝင်တဲ့သဘောရောက်အောင်ရဲအုပ်ကျော်စုနဲ့ရဲအုပ်တက်တင်ကဒီစစ်ကြောချက်တွေကိုတရားရုံးမှာလာပြီးတော့ဖွက်ဆိုတင်သွင်းနေဆိုတာကကြာထန်ဥပဒေတွေကိုအတိအလင်းကျူးလွန်ဖောက်ပြတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ဒီမှုကတရားမျှတမှန်ကန်မှုမရှိဘူးဆိုတာကိုကျွန်တော်တို့ပြောဆိုရခြင်းဖြစ်ပါတယ်ခင်ဗျ။